ခုတစ်ခါတော့ဒီဗိုလ်ချုပ်မူဂျီမင်းအောင်လိုင်ရဲ့ဂျပန်နိုင်ငံခီးစဉ်အကြောင်းကိုတင်ပြပေးပါမယ်မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်ဟာဂျပန်နိုင်ငံခီးစဉ်ဖြစ်ဒီကနေ့ပဲစတင်လိုက်ပါတယ်ဂျပန်ထိပ်တန်းစစ်တပ်ဆိုင်ရာအရာရှိတွေနဲ့နိုင်ငံစစ်တပ်ကြားပူးပေါင်းဆောင်ရွက်ရေးဆွေးနွေးမဲ့ခီးစဉ်နဲ့ပတ်သက်လို့ဆက်တွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကအပြည့်စုံပြောပြမှာဖြစ်ပါတယ်ရှင်
ဒီဘုံဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယိုဟိစဆကဝါရဲ့ဖိတ်ကြားချက်အရတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မီးမင်းအောင်လိုင်ခေါင်းဆောင်နဲ့တက်မတော်ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာဩဂုတ်လ၁ရက်နေ့မှာဂျပန်နိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။ဒီခီးစဉ်အတွင်းဂျပန်နိုင်ငံအစိုးရတာဝန်ရှိသူတွေဂျပန်ကိုယ်ပိုင်ကာကွယ်ရေးတပ်ဖွဲ့များရဲ့ပူးတွဲစစ်ဦးစီးချုပ်နဲ့ရောအခြားဂျပန်စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီးနိုင်ငံတက်မတော်တွေကြားဦးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေဆွေးနွေးသွားဖို့ရှိတယ်လို့တမရော်ကဝေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ဗိုလ်ချုပ်မင်းမင်းအောင်လိုင်ရဲ့အခီးစဉ်အတွင်းမြောက်ကိုရီးယားအရေးလိုဒေသတွင်းမှာအပူတရင်ဖြစ်နေတဲ့ကိစ္စရပ်တွေလည်းဆွေးနွေးဝယ်ရှိတယ်လို့ဂျပန်မြန်မာအရေးကျွမ်းကျင်သူဦးရွှေဘာခေါ်မစ္စတာဟီဆာဟုတာနာဘက်ကပြောပါတယ
်။မြောက်ကိုရီးယားရဲ့ချင်းကြောက်မှုဆိုတာခုလည်းဘာလို့အတွေ့ပြဿနာဖြစ်တယ်ဆိုတာမျိုးမြန်မာနိုင်ငံအနေနဲ့လည်းဒါကိုလားတဲ့ထားဖို့ကြီးလဲဆိုတာမျိုးဂျပန်ကပြောဖို့ရှိနေတင်ပါလေခင်ဗျာ
ယူကလီးယားစံစားပြစ်လွတ်မှုတွေလုပ်ပြီးဂျပန်နိုင်ငံရဲ့လူညုံရေးကိစ္စကိုချင်းချောင်းနေတဲ့မြောက်ကိုရီးယားအရေးကိုဗိုလ်ချုပ်မူမင်းအောင်လှိုင်ရဲ့ခီးစဉ်မှာဆွေးနွေးဝယ်ရှိတယ်လို့သုံးသပ်သူနောက်တူကတော့တိုကျိုအခြေစိုက်မြန်မာရေးလှုပ်ရှားသူဦးကျော်ကျော်စုဖြစ်ပါတယ
်လက်တော်ကာလာမှာမြောက်ကိုရီးယားရဲ့ဒုံးချီစံတပ်ပူတွေရဲ့အာဂျပန်နဲ့မကဘူးအမေရိကကိုပါချင်းချောက်တာလို့ဒါဆိုဂျပန်ကိုယ်တိုင်ကလည်းဒီအရှက်ဒီကိစ္စကိုအထူးပဲအလေးထားနေတယ်။ဆိုတဲ့အခါကျတော့အခုဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်လာတဲ့ကိစ္စမှာဒါကိုဆွေးနွေးကောင်းဆွေးနွေးမယ်လို့ကျွန်တော်ယူဆတယ်။ဒါပေမဲ့အဲ့ဒါကိုကျွန်တော်အမြင်ပြောလို့ရှိရင်လူ့ထိရှင်များထုတ်ပြန်ကြီးညာမယ်လို့ကျွန်တော်မချင်ဘူးခင်ဗျာ
။ပြီးခဲ့တဲ့နှစ်တည်းဂျပန်ကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးနာကာတာနီမြန်မာနိုင်ငံကိုလာရောက်ပြီးဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ရမှာကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးခဲ့ကြောင်းလဲဂျပန်မီဒီယာတွေကသတင်းတွေဖော်ပြခဲ့ဘူးပါတယ်။ဒါပေမဲ့လည်းအခုအခါဂျပန်နိုင်ငံရဲ့ပြည်တွင်းနိုင်ငံရေးအခြေအနေတွေကြောင့်ဥပပေါင်းဆောင်ရွက်ရေးအစီအစဉ်တွေမှာအခက်အခဲတွေရှိနိုင်တယ်လို့ဥရွှေဘကသုံးသပ်ပါတယ်
။ဂျပန်ပြည်တွင်းမှာဒီလိုလိုတူကဂျပန်ကာကွယ်ရေးဂျပန် SDF ကိုတိတ်မယုံဘူးဗျ။အဲ့တော့ SDF ကနိုင်ငံသားမှာတကူကူတော့မယ်ဆိုရင်ကျွန်တော်တို့ဒီလိုလိုတူကသာစင်ကြပါပဲလို့ကျွန်တော်ထင်ပါတယ်။ဘာဖြစ်လဲတကူကူတော့ပေါ်ဆိုလားကျွန်တော်မဖြစ်နိုင်ဘူးထင်တယ
်ဗျ။ဒါပေမဲ့လည်းဂျပန်ရဲ့နိုင်ငံရေးမူဝါဒအရမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာရောလူသားချင်းစာနာမှုကဏ္ဍတွေမှာတော့အကူအညီပေးနိုင်ကြောင်းဦးကျော်ကျော်စိုးကမြင်ပါတယ်
။ထိတ်ကြတဲ့ဒီ Nippon Foundation ပေါ့လေ။အဲသူကလည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ထောက်ရှားမှုတွေထဲမှာတော်တော်လေးကိုဆက်လို့ရှိချာအဝင်ပတ်သက်ကူညီပေးနေတယ်ဆိုတဲ့ကြောင့်ဒီလိုမျိုးဂျပန်အစိုးရကအတိအမှတ်ပြုထားတဲ့ထောက်ခံထားတဲ့အဖွဲ့အစည်းကြီးတစ်ခုကဒီတော့ဖိတ်ကြားချက်ရဂျပန်ကိုလာပြီးတော့ဗိုလ်ချုပ်ကြီးကိုလည်းလာပြီးတော့ဒီမှာဟိုဆွေးနွေးဆွေးနွေးမှုတွေပြုမယ်နောက်မတည့်တဲ့ကြီးရှိမှုတွေလုပ်မယ်ဆိုတဲ့ဟာက2014ကလာတဲ့အထားပါလို့ရှိတော့ပို့ပြီးတော့အချင်းညင့်တယ်လို့ကျွန်တော်ကယူဆပါတယ်ဆိုတော့ဂျပန်ကတော့သူတို့ကနိုင်ငံရေးမဟုတ်တဲ့စီးရေးမဟုတ်တဲ့ပံ့ပိုးမှုတွေကိုသူကလုပ်တာပို့ပြီးတော့များပါတယ်ခင်ဗျာ
ဗိုလ်ချုပ်ကြီးမြောက်လိုင်းရဲ့ခီးစဉ်မှာဇနီးတော်ကျူကျူလှနဲ့အတူကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒုဗိုလ်ချုပ်ကြီးစိုးထွတ်ဒုဗိုလ်ချုပ်ကြီးဆန်းဦးဒုဗိုလ်ချုပ်ကြီးမြူစောနဲ့အခြားတက်မတော်အရာရှိတွေလိုက်ပါသွားကြပါတယ်ဒီခီးစဉ်ဟာဗိုလ်ချုပ်မင်းမြောင်လန်ရဲ့ဂျပန်နိုင်ငံဒုတိယခီးစဉ်ဖြစ်ပြီးဂျပန်စီဦးစီးချုပ်ဗိုလ်ချုပ်ကြီးရှီကဲရူအီဝါဆာကီရဲ့ဖိတ်ကြားချက်အရ2014ခုနှစ်မှာပထမဆုံးအကြိမ်တွားရောက်ခဲ့မှုပါတယ်ခင်ဗျာ
ကိုညံဝဲအောင်တင်ပြကြတာဖြစ်ပါတယ်ရှင်